အပောင်းရောင်ခွဲကြမှုတိုက်ခိုက်ရေးကိုဆန်းဆန်းတမန်ဆောင်ရွက်ခဲ့တဲ့ကွယ်လွန်သူဖုံးတော်ကြီးဒက်စမန်တူတူဟာကိုကျင့်တိုက်ခါမှာဆန်ထားထားတဲ့ပုံကိုဖြစ်တယ်လို့နိုင်ငံအတွက်လည်းဆန်နမူနာဖြစ်တယ်လို့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာကစနေနေ့မှာပြုလုပ်တဲ့နိုင်ငံတော်ဇာတ်နာအခမ်းအနားမှာပြောကြားလိုက်ပါတယ
် Archbishop Desmond Tutu was without question a crusader in the struggle for freedom, for justice, for equality and for peace.
ဖုံးတော်ကြီးဒက်စမန်တူတူဟာလွတ်လပ်မှုတရားမျှတမှုနဲ့ငင်းချင်းရဲ့အတွက်ရုန်းကန်ဆုတ်ရှားခဲ့တဲ့တူဖြစ်ပြီးသူဟာသူ့စားတဲ့တောင်အဖရိကနိုင်ငံအတွက်တမကပဲကမ္ဘာတစ်လောအတွက်ပါလှုပ်ဆောင်ခဲ့သူဖြစ်ကြောင်းသမ္မတရာမာဖိုဆာကကစ်တောင်းမြို့စင်ဂျော့ချ်ကက်သီဒရယ်ဘုရားကျောင်းမှာပြုလုပ်တဲ့ဇာပနာအခမ်းအနားမှာပြောသွားတာပါဒီဘုရားကျောင်းမှာဖုံးတော်ကြီးတူတူကလူမျိုးရေးခွဲခြားမှုမရှိစေရတဲ့နှစ်ပေါင်းများစွာဟောကြားခဲ့တာပါဇာပနာအခမ်းအနားမှာပဲသမ္မတကတူတူရဲ့ဇနီးဖြစ်သူကိုနိုင်ငံတော်အလံပေးအပ်ခဲ့ပါတယ်ဖုံးတော်ကြီးတူတူရဲ့ကျမ်းတဲ့ရုပ်လောင်းကိုမိတဲ့ကြုံမှာဖြစ်ပြီးပြအိုးကိုတော့ဖះเจ้าမှာပဲမြုံနာမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်ခဲ့တဲ့တက်တော်90ရဲ့ဖုံးတော်ကြီးတူတူဟာသူ့ရဲ့လူမျိုးအုပ်စိုးမှုအကျမ်းမဖက်ဆန့်ကျင်တာအတွက်1984မှာနင်းကျိုင်းနိုဘယ်ဆုရခဲ့တာပါ။မြန်မာဒီမိုကရေစီရဲ့ထောက်ရှားမှုတွေကိုနှစ်ပေါင်းများစွာအားပေးထောက်ခံခဲ့သူကွယ်လွန်သူဖုံးတော်ကြီးတူတူဟာလက်ရှိဖမ်းဆီးအထိမ်းသိမ်းခံရတဲ့နိုဘယ်နင်းကျိုင်းဆုရှင်ဒေါက်တာဆန်းစုကြည်နဲ့လည်းပုဂ္ဂိုလ်ရဲ့အရင်းအမြစ်သူဖြစ်ပြီး2013ခုနှစ်ကမြန်မာနိုင်ငံကိုကြာရောက်ခဲ့ပြီးပါတယ်